ပြောမျိုးနယ်ပြည်နယ်လို့တော့မဲဆန္ဒနယ်အမှတ်တည့်ကိုယ်စားလှယ်ဦးစရာမင်းသိန်းကအခုလိုတရားဆွဲဆိုသွားမှာဖြစ်တယ်လို့သိရပါတယ်။တရားဆွဲမဲ့ကိစ္စနဲ့ပတ်သက်ပြီးမှန်ကန်ကြောင်းဖြာပုံမျိုးနယ်ပြည်နယ်လို့တော့မဲဆန္ဒနယ်အမှတ်တည့်ကိုယ်စားလှယ်ဦးစရာမင်းသိန်းကအခုလိုပြောပါတယ်။ဟိုပြီးတဲ့တနေ့ရပါတနေ့ရတော့တိုင်းဆိုရောက်ခွင့်နဲ့အဲတိုင်းမှာကျွန်တော်တို့မီဒီယာတွေန ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုချန်ခိုင်ရဲ့ဖွံ့ဖြိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလှမြင့်ကို RFA ကမေးမြန်းကြည့်တဲ့အခါမှာမသိရှိဘူးလို့ညင်းဆိုထားပါတယ်
။မသိဘူးကကျွန်တော်အဲသိပါဗျာမသိပါအရာကြီးကဒါအဲဆွဲမဲ့သူတွေဖွင့်ရတာမသိပ
ါဒါအပြင်ပြည်ခိုင်မျိုးပါတီရဲ့နောက်ထပ်ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းကလည်းအဲ့ဒီသတင်းနဲ့ပတ်သက်ပြီးသတင်းမီဒီယာတို့မှဖော်ပြထားတာကိုတွေ့ပေမဲ့သူ့အနေနဲ့တရားမသိသေးဘူးလို့ပြောပါတယ်။အရင်တိုင်းအစိုးရအနေနဲ့ဒေသဖွံ့ဖြိုးရေးရန်ကုန်ငွေကျပ်တန်း9000ကျော်ကိုလက်ရှိအစိုးရကိုမလွှဲပြောင်းပေးပဲအရာဝတီကျန်းမာပညာဘတ်ဆောင်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကိုလွှဲပြောင်းပေးခဲ့တဲ့အတွက်ပြည်အောင်စုစင်းစစ်ဂျုံရုံရဲ့စစ်ဆေးတွေးကြည့်ချက်အရပြန်လည်ပေးသွင်းဖို့တမရယုံကတဆင့်ပြီးခဲ့တဲ့2018နှစ်လပိုင်းလောက်ကညွှန်ကြားထားတာလည်းဖြစ်ပါတယ်။တဝက်ကျော်ပြန်ဆက်ပြီးနောက်ကျန်းတဲ့ငွေတွေကိုလုပ်ငန်းလုပ်ကင်ထားတာကြောင့်အဲ့ဒီလုပ်ငန်းတွေကိုပဲလွှဲပြောင်းပေးမယ်ဆိုပေမဲ့လက်ရှိတိုင်းအစိုးရကငွေသားသာလက်ခံမယ်ဆိုလို့ကြန့်ကြာနေခြင်းဖြစ်တယ်လို့သိရကြောင်းအရာဝတီတိုင်းညောင်နှုံးမြို့နယ် LND တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါနီနီမိုးက RFA ကိုပြောဆိုထားတာရှိပါတယ်။တရားစွပ်စုံမဲ့ကိစ္စအတွက်အရာဝတီတိုင်းဒေသကြီးအစိုးရဖွဲ့တရားစင်းနဲ့လမ်းမဆက်သွေးဝင်ကြီးဦးဝင်းထေးကို RFA ကဆက်သွယ်ရမှာတိုင်းစီမံကိန်းနဲ့ဗန္ဓာယဝင်ကြီးဦးထေးဝင်းကိုသာမေးမြန်းဖို့ပြောဆိုခဲ့လို့ RFA ကဆက်သွယ်နေပြီမဲ့လက်ရှိအချိန်ထိဆက်သွယ်လို့မရသေးပါဘူးခင်ဗျာ
ကျွန်တော်တန့်စင်ဦးပါ